မစ္စရီပြည်နယ်ဖောက်ကူဆက်မှာလူပြူရဲရာရှိတအုပ်ပြခတ်ခဲ့မှုကြောင့်အသက်18နှစ်အရွယ်အာဖရိကန်အမေရိကန်နယ်ပွားမိုက်ကယ်ဘရောင်းတည်ဆုံသွားတဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့ကလူတွေစုဝေးချီတက်ပြီးခဏတာညင်သက်ခဲ့ပါတယ်။2014ခုနှစ်ဩဂုတ်လ9ရက်နေ့ကလက်နက်မပါတဲ့ဆယ်ကျော်သက်အရွယ်အာဖရိကန်အမေရိကန်နယ်ပွားလူငယ်ကိုဖောက်ကူဆန်လူပြူရဲရာရှိဒရင်ဝီလ်ဆန်ကတနက်နေ့ပြစ်ခတ်ခဲ့တဲ့နေရာကနေဒီချီတက်ပွဲကိုစတင်ခဲ့တာပါ။Michael Brown တည်ဆုံးပြီးတဲ့နောက် St. Louis မြို့ကနေတနိုင်ငံလုံးထိပြန့်နှံ့သွားတဲ့ဆန္ဒပြပွဲတွေကရဲတွေအနေနဲ့လူနည်းစုတွေအပေါ်ပုံမကောင်းမွန်တဲ့ဆက်ဆံရေးအတွက်တောင်းဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။ Brown ရဲ့ဖခင်ဖြစ်သူကဆန္ဒပြသူတွေကို6မိနစ်ခွဲညှိတက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါဟာသူသားဖြစ်သူအနေနဲ့အပြစ်ခံရပြီးတဲ့နောက်တည်နေတဲ့ခနာကူဟာလမ်းမပေါ်မှာ၄နာရီခွဲပဝင်းကျင်လောက်ရှိနေခဲ့တဲ့အချိန်နဲ့နှိုင်းရှင်ပြီးအောင်းမွေးဖို့ဖြစ်တယ်လို့သူကပြောပါတယ်။သူသားတည်ဆုံမှုကြောင့်မိသားစုအနေနဲ့ဝမ်းနည်းကြေကွဲနေရဆဲဖြစ်ပေမဲ့သူသားအသက်ခံရမှုကြောင့်ရဲတွေရဲ့ပြစ်ခတ်မှုအပေါ်လူတွေပိုးပြီးသိရှိလာစေတယ်ဆိုတာကိုသူ့အနေနဲ့ယုံကြည်ကြောင်း Brown ကပြောပါတယ်။ Michael Brown တည်ဆုံမှုနဲ့ပတ်သက်ပြီး Wilson ကိုအပြစ်မရှိကြောင်းပြီးခဲ့တဲ့နိုဝင်ဘာလကတီနယ်ဂျူရီအဖွဲ့ကဆုံးဖြတ်ချက်ချခဲ့ပေမဲ့ American တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုအရဖာကူဆန်မြို့မှာအများစုဖြစ်တဲ့လူပြူရဲရာရှိတွေဟာ African American နယ်ပွားတွေအပေါ်မတရားပြစ်မှတ်ထားပြီးဆက်ဆံပြုမှုတွေတွေ့ရှိခဲ့ပါတယ်ရှင်။